တဲ့ဘဝရဟာအားလုံးအတွက်စိုးရိမ်စရာကိစ္စတစ်ခုဖြစ်နေရပြီးတော့အကြမ်းဖက်ဝါဒီတွေကိုတိုက်ချိန်ပြီးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဒီဥတီမျိုးတော်မှာရောက်နေတဲ့ Saudi Asian မင်းသား Mohammed bin Salman ကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံ100လောက်ဤဒီပြုလည်နိုင်တဲ့အခွင့်အလမ်းတွေရှိနေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အိန္ဒိယပိုင်ခါရှမီးယားဒေသမှာလူကြိုးတပ်ဖွဲ့ဝင်40ကျော်တိုက်ဆုံခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အိန္ဒိယပါကစ္စတန်နိုင်ငံနဲ့တင်းမာမှုတွေကြီးထွားနေနေပါပဲ။ Saudi Asian မင်းသားအိန္ဒိယနိုင်ငံအနေနဲ့တက်ရောက်လာတာလည်းဖြစ်ပါတယ်။ပါကစ္စတန်ကိုသွားပြီးတော့နေ့ရက်အစအိန္ဒိယနိုင်ငံကိုရောက်လာတဲ့ Saudi Asian မင်းသားကတော့အိန္ဒိယတပ်ဖွဲ့ဝင်တွေတိုက်ဆုံခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တစုံတရာဆက်ချက်ပေးကြတာမရှိပေမဲ့လည်းအကြမ်းဖက်ဝါဒတိုက်ဖြတ်ရေးမှာထောင်လိုင်းကလေးတွေဖလှယ်တာနိုင်ငံရေးရပူပေါင်းဆောင်ရွက်တာလို့အိန္ဒိယနိုင်ငံနဲ့လက်တွဲကြိုးပမ်းဖို့အသိရှိနေအကြောင်းအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့ပူးတွဲကလေးစာရှင်းလင်းပွဲတွေပြောဆိုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်ကတော့ကာရှမီးယားဒေသကတိုက်ခိုက်မှုကိုရဲစဲကြက်ကြက်တွေလုပ်ရဲ့အဖြစ်ရည်ညွှန်းပြောဆိုခဲ့ပြီးတော့အကြမ်းဖက်ဝါဒတွေကိုအားပေးနေတဲ့တိုင်းပြည်တွေကိုတိုးပြင်ဖိအားပေးဖို့အလိုမေးရင်းကြီးအကြောင်းကိုလည်းတစ်ဖက်ကြားသဘောတူတဲ့အကြောင်းပြောဆိုခဲ့ပါတယ်။အကြမ်းဖက်ဝါဒီတွေရဲ့အခြေခံအဆောက်အအုံတွေအကြမ်းဖက်သမားတွေနဲ့တိုက်ခိုက်ထောက်ခံသူတွေကိုတိမ်နင်းဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ကာရှမီးယားဒေသကတိုက်ခိုက်မှုကျူးလွန်သူတွေကိုခိုးလုံဝင်ပေးထားတယ်လို့အိန္ဒိယနိုင်ငံကဆွဆွဲထားတဲ့ပါကစ္စတန်ပေါ်တန်တမန်ရေးရအဖြစ်အပျက်ပေးနိုင်ဖို့လည်းအိန္ဒိယကအရှိန်ကြီးကြိုးပမ်းနေပါတယ်။